ေရနဲ့အခြားမြေသိသိခံရမှုပြန်လည်စည်းစည်းရေးဘ ਹੁ ကော်မတီဖွဲ့စည်းပြီးအသိခံမြေယာကိုမူလပိုင်ရှင်လယ်မလက်တဲ့ပြန်ရောက်အောင် NLD အစိုးရဆောင်ရွက်နေတာနှစ်နှစ်ရှိပြီဖြစ်ပေမဲ့နှောင့်နှေးကြံ့ညာနေပါတယ်ဒီကိစ္စကိုအများဆုံးဖြေရှင်းရဖို့သမရဥဝင်းမြင့်ဇွန်လကတိုက်တွန်းပေါ်ပါတယ်နောက်တစ်လကြာတော့လေယာဉ်မြေသိမ်းမှုကြောင့်လေတမားတွေဒုက္ခရောက်ရဘုံကိုလူအခွင့်ရေးစောင့်ကြည့်အဖွဲ့ကအစည်းအဝေးခါစားထုတ်ဝေပါတယ်စစ်အစိုးရကမှစရုပ်စုအတိုင်းအဝိုင်းကကိုကျိုးစည်းဘွားအတွက်လေယာဉ်မြေတွေသိမ်းယူခဲ့လို့ထပ်ပေါ်လာတဲ့ဆိုးကျိုးဖြစ်ပါတယ်2016နှောင်းပိုင်းက2019မလအထိရန်ကုန်တိုင်းအရာဝတီတိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့ကို6လောက်လောက်ကွင်းဆင်းသေးလာပြီးရစ်တတ်ထားတဲ့စားရမ်းပါပဲရောကြီးပေးတဲ့အခါမှလည်းမလုံမလောင်းဖြစ်လို့ရွှေပြောင်းပေးရတဲ့ဇရိတ်ကိုမကားမိဘူးလို့ဆိုပါတယ်တင်ယူရတဲ့မြေယာဧကဟာတန်းရှီရှိနေတာမို့ NLD ဟာအစိုးရဖွဲ့ပြီးနလအတွင်ပြန်လဲစီစီရေးဘူကော်မတီကိုဖွဲ့စည်းပြီးလေယာဉ်တွေကိုလေတမားတက်တဲ့ပြန်ရအောင်ကြိုးပမ်းနေပါတယ်။လေယာဉ်မြေဧက2တန်းလောက်သိမ်းယူတော့ဖွယ်ရှိတယ်လို့လွတ်တော်လေယာဉ်ကော်မတီကခန့်မှန်းတာပါတယ်
။ဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်မှာလေယာဉ်မြေစီစီရေးကော်မရှင်ကိုလွတ်တော်ကဖွဲ့စည်းပြီးလေယာဉ်သိမ်းပိုက်မှုတွေကို1988အထိပြန်လဲစစ်ဆေးစေပါတယ်။ကော်မရှင်ကတင်ပြတာကိုအကောင့်ထဲပို့ဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကို2013မှာဖွဲ့စည်းပါတယ်။ဒီကော်မရှင်နဲ့ကော်မတီကို2016မှာ NLD အစိုးရကဖျက်သိမ်းလိုက်ပါတယ်။ကော်မရှင်တက်တန်း၄နှစ်အတွင်းမြေယာသိမ်းပိုက်မှုနဲ့ပတ်သက်တဲ့တိုင်းစာ2000ကျော်လက်ခံရရှိပြီးဧက3သိန်းကျော်ကိုမိသားစု3000ကျော်ကိုပြန်ပေးနိုင်ခဲ့တယ်လို့သိရပါတယ်။2016ရောက်တော့ဧက3သိန်းခွဲအထိလယ်သမားကိုပြန်ပေးနိုင်ပါတယ်။NLD အစိုးရကမြေသိမ်းခံရမှုပြန်လည်စီစီရေးကော်မတီဖွဲ့စည်းချိန်မှာမစီစစ်ရသေးတဲ့တိုင်းစာ9000ကျော်ကြန့်ရှိနေပါတယ
် NLD ဖွဲ့စည်းတဲ့လေယာဉ်မြေသိမ်းခံရမှုပြန်လည်စီစီရေးကော်မတီရဲ့ထူးခြားချက်ဟာအရတားအသင်းဖွဲ့တွေကိုအုပ်ချုပ်ရေးအစဉ်အဆက်မှာပါဝင်ခွင့်ပေးထားတာဖြစ်ပါတယ်ကြေးရွာမြို့နယ်ခရိုင်တိုင်းနယ်ပြည်နယ်အစဉ်အပြီးပြီးမှာအစိုးရအမှုသားမဟုတ်တဲ့အရတားကိုယ်စားလှယ်တွေပါဝင်ခွင့်ပေးတာပါပဲ။ပြန်လဲစီစီရေးကော်မတီရဲ့လုပ်ငန်းကိုစောင့်ကြည့်ဖို့လွန်ခဲ့တဲ့ February လကအစိုးရဝန်ထမ်းသာပါဝင်တဲ့ကော်မတီ၄ခုကိုထပ်ဖွဲ့ထားပါပဲ။ဒါပေမဲ့လေသမားတွေမြေယာပြန်ပေးရမှာအခက်အခဲဖြစ်နေလို့ဆန္ဒပြမှုနဲ့ဖန်ဆီးမှုတွေဖြစ်ပေါ်နေပါပဲ။ဥပမာအေယာရွှေဝါကော်မတီကပြန်အပ်တဲ့မြေယာတွေဟာမူလပိုင်ရှင်လေသမားစီကိုမရောက်ဘဲကြားလူတွေစီရောက်သွားနေတာတွေ့ရပါပဲ။ဒါလိုပြဿနာမျိုးကိုထိထိရောက်ရောက်မဖြေရှင်းနိုင်ပဲဖြစ်နေပါတယ်
။အေယာဝတီတိုင်းမှာလယ်မြေဧကသိန်းတောင်းချီပြီးသိမ်းယူခဲ့တဲ့အေယာရွှေဝါကုမ္ပဏီရဲ့ဥက္ကဋ္ဌဟာဥတီဇဖြစ်ပြီးသူရဥရွှေမန်းရဲ့သားဥအောင်တမန်းကအမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။လယ်မြေတွေကိုဘယ်ဥပဒေအရသိမ်းပိုက်ပြီးဘယ်သူကိုပြန်ပေးတယ်ဆိုတာဖော်ပြဖို့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဥအောင်တမန်းစီကိုစာရေးမေးမြန်းပါတယ်။အေယာရွှေဝါကုမ္ပဏီဟာလေဧက41500ကိုလေသမားလက်ထဲပြန်အပ်တယ်လို့ဆိုပေမဲ့လေသမားတွေရဲ့အမည်ကိုမဖော်ပြပါဘူးဒေသခံလေသမားတွေကိုမေးမြန်းစုံစမ်းကြည့်တဲ့အခါအသိခံရတဲ့လေယာအတွက်ရောကြီးမရဘူးလို့ဆိုပါတယ်စေစိုးရအရှိန်ဝါကိုတုံးပြီးအေယာရွှေဝါကုမ္ပဏီကအေယာဝတီတိုင်းမှာလေယာတွေကိုမတရားသိမ်းပိုက်ခဲ့တာဖြစ်ကြောင်းလူအခွင့်ရေးစောင့်ကြည့်အဖွဲ့စာရန်မှာပေါ်ပြထားပါတယ်
စီးပွားရေးလူမှုရင်းနဲ့ယဉ်ကျေးမှုဓလေ့ဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူချက်ကို NLD အစိုးရလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါကြောင့်အတင်းအချက်ဖေရှားခံရမှုမှကင်းလို့ရေးဟိုးအိမ်လုံခြုံရေးနဲ့လူနေမှုအဆင့်အတန်းရှိရေးစတဲ့လူအခွင့်ရေးကိုလိုက်နာဖို့တာဝန်ရှိပါတယ်။ကိုလိုနီကမှမြေခွန်ဆောင်ရင်လေယာစိုက်ပျိုးနိုင်ပါတယ်။အဲ့ဒီလေယာကိုအစိုးရကလိုချင်ရင်ကြော်ညာပြီးတင့်တော်တဲ့ရော်ကြီးပေးရမယ်လို့1894ဥပဒေကဆိုပါတယ်လွတ်လပ်ရေးရပြီး1953မှာပြဋ္ဌာန်းတဲ့လေယာဉ်မြေနိုင်ငံပိုင်ပြုလုပ်ရေးအဥပဒေအရအစိုးရဟာလေယာဉ်ကိုသိမ်းဆည်းခွင့်ရှိလာပါတယ်ဒါပေမဲ့မြေသိမ်းခံရတဲ့လေသမားကိုမြေအစားပေးရမယ်လို့ဆိုပါတယ်စစ်အစိုးရလက်ထက်ရောက်လာတော့စစ်တပ်ကလူချင်းနဲ့လေယာဉ်မြေတွေကိုစစ်တပ်ပိုင်အဖြစ်ကျင်ညာပြီးသိမ်းပိုက်တဲ့အတွက်ပြဿနာဖြစ်လာပါတော့တယ်လေသမားကိုရောချင်းနဲ့မြေစားမပေးပဲအတင်းအဓမ္မလေယာဉ်သိမ်းပိုက်ခဲ့တဲ့လောက်ရကြောင် ကျင်းတဲ့လူဟာဘဝမလုံခြုံမှုမရှိတော့ဘဲဆင်းရဲမွဲတေပြီးစိတ်သက်ကျနေရတယ်လို့လူခွန်ကြီးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်နှစ်ပေါင်းများစွာဖြစ်ပွားလာတဲ့လေယာသင်းယူမှုပြဿနာကိုအလွယ်တကူဖြေရှင်းနိုင်မှာမဟုတ်ပါဘူးဒါပေမဲ့တိုင်းပြည်အနာဂတ်အတွက်အလွန်အရေးကြီးတဲ့ပြဿနာဖြစ်လို့ NLD အစိုးရစစ်တမ်းနဲ့အရတအဖွဲ့အစည်းတွေပူးတွဲလုပ်ကင်ပြီးဖြေရှင်းဖို့လိုအပ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ